မင်္ဂလာပါရှင်2018ခုနှစ်ဧပြီလ26ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လွင်ပါဒီနေ့နေ့နားဆင်ရမယ့်သတင်းတွေထဲမှာတော့ American Congress တို့မှပြင်သစ်သမားရဲ့မင်းငွန်းနဲ့နှစ်နိုင်ငံကြားဆက်ဆံရေးကိစ္စတွေပြင်ကောလိပ်ချက်တွေကိုလည်းအလေးထားပြောသွားပါရစေ။မြန်မာနိုင်ငံပါဝင်8000ရှစ်နိုင်ငံများတင်အာဆီယံရဲ့စီးပွားရေးနဲ့ကုန်သွယ်ရေးဝန်ကြီးတွေရဲ့စီးပွားရေးတွေစင်ကာပူနိုင်ငံမှာဒီကနေ့စတင်ကျင်းပနေပါပြီ။ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တိမ်ငြိမ်ထိုင်တဲ့သူကြီးညာပြေးသွားမှာပါ။
နိုင်ငံတကာသတင်းတွေပြည်နာဆရာမဲ့သတင်းလှော်တွေဆက်သွယ်မြင်မြန်ချက်တွေထဲမှာတော့အရင်ဆုံးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်စီယိုနာမှာထောင်ထဲချီတဲ့နေရက်စွန့်ခွာသွားသူတွေဟာဘာကြောင့်မြန်မာပြည်တွင်ပြတ်မဝင်ကြသေးတာပါလဲ။မြန
်မာကျန်စုကားနဲ့ကျွန်တော်ပြန်သွားလို့မရဘူး။နောက်ကျွန်တော်ဘက်ကနေလည်းဘာထောင်ဆွေးကြရလိုက်အဲ့ဒါလိုက်လို့မရှိလို့ကျွန်တော်လည်းဘာဆောင်းနေတာပါကျွန်တော်သွားမှာပါကျွန်တော်နေရာကိုကျွန်တော်သွားမှာပါ
နေဆက်ချန်စီယိုနာမှာလက်တလောနေထိုင်နေသူဥဒေးမိုဟာမက်ရဲ့ပြောပြချက်နဲ့အတူနားဆင်ရပါမယ်ရှင်။နိုင်ငံတကာသတင်းလွှာတွေမှာတော့အမေရိကန်ရဲ့အီရန်မြောက်ကိုရီးယားတို့အပေါ်ကျင့်သုံးတဲ့နျူကလ িয়ার ဒီပလိုမေစီအကြောင်းကိုထုတ်လွှင့်ပေးဖို့ရှိသလိုရုရှားအာဏာပိုင်တွေက App Telegram တွေကိုပိတ်ခဲ့ပြီးမကြခင်မှာပဲ Facebook သုံးနာကိုပိတ်ဖို့ပါသတိပေးထားတဲ့ Social Media ပေါ်တင်ကြပ်မှုတွေကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကီထိုက်တို့ကပြောပြပါမယ်ရှင်။
အမေရိကန်ကွန်ဂရက်စ်လွှတ်တော်မှာပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်မနေ့တုန်းကမင်းငွန်းပြောရမှာနှစ်နိုင်ငံကြားသမိုင်းဝင်ခိုင်မာတဲ့ဆက်ဆံရေးနဲ့ဘုံကျိုးစည်းဝါးတွေပြင်ထူးခြားတဲ့ကွဲလွဲချက်တွေကိုလည်းအလေးထားပြောကြားသွားပါတယ်။သုံးရက်ကြာအမေရိကန်ခီးစဉ်တွင်နှစ်နိုင်ငံစလုံးမှာဖြတ်သန်းခဲ့မှုတွေတော်လိုင်းစစ်ပွဲအတွေ့အကြုံတွေဒုတိယကမ္ဘာစစ်ကနေဒီကနေ့ခေတ်ထိအမြင့်တွယ်လာခဲ့တဲ့ဆက်ဆံရေးကိုပြင်သစ်သမ္မတကအသာပေးပြောကြားသွားခဲ့တာပါ။လွတ်လပ်ခွင့်နဲ့ဒီမိုကရေစီကိုတန်ဖိုးထားတဲ့အမေရိကန်နဲ့ပြင်သစ်နိုင်ငံတွေအနေနဲ့ကမ္ဘာတွင်းကြုံတွေ့နေရတဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာလက်တွဲကြိုးပမ်းနေကြောင်းလည်းပြောဆိုသွားပါတယ်။ပြည်ကလေးသတင်းပတ်တဲ့ဥရောပပါလီမန်မှာပြောကြားခဲ့တဲ့မိန့်ခွန်းမှာလိုပဲအမျိုးသားရေးဝါဒနဲ့ထိကျန်မူဝါဒတွေကိုလည်းရှုတ်ချသွားခဲ့တာပါ။အမျိုးသားရေးဝါဒနဲ့အထိကျန်မူဝါဒတွေဟာကြောက်ရွံ့မှုတွေကိုယာယီကူစားတဲ့အယူအဆတွေသာဖြစ်ကြောင်းလည်းသတိပေးခဲ့ပါတယ်။အနာဂတ်မျိုးဆက်တွေအတွက်ကမ္ဘာကြီးကိုထိန်းသိမ်းဆက်လျှောက်ဖို့လိုအပ်ချက်တွေကိုလည်းအလေးထားပြောခဲ့တာပါ။တဘာပတ်ဝန်းကျင်ပေါ်ချင်းချောက်မှုတွေဟာလက်တွေ့ရင်ဆိုင်နေရတဲ့အန္တရာယ်တစ်ရပ်ဖြစ်ကြောင်းနဲ့ရာသီဥတုဆိုင်ရာပါရီနိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်ဖို့သမ္မတတော်နဲ့ထွန့်ရဲ့ဆုံးဖြတ်ချက်ဟာယာယီသဘောထားကွဲလွဲမှုသာဖြစ်လိမ့်မယ်လို့ရှုမြင်ကြောင်းလည်းပြောဆိုထားပါတယ်။ပြည်သူ့သမ္မတရဲ့ဝါရှင်တန်ခီးစင်မှာတော့အီရန်ရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့2015ခုနှစ်ကနိုင်ငံတကာသဘောတူညီချက်ပေါ်မှာလည်းအာရုံစိုက်ပြောကြားထားပါတယ်။
အမေရိကန်ပြည်ထောင်စုသမ္မတအိမ်ဘျူရိုကိုမနေ့ပြန်တောက်ချနေမှာဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲတရက်ကြာလာရောက်ဖို့ရှိပါတယ်။ပြင်သစ်သမ္မတအီမနျူရယ်မက်ခရွန်ရဲ့သုံးရက်ကြာအမေရိကန်နိုင်ငံတော်ခီးစဉ်အပြီးဂျာမနီဝန်ကြီးချုပ်လာတာပါ။သူတို့ရဲ့အပြန်အလှန်အမေရိကန်ခီးစဉ်တွေဟာဆိုရင်အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်တို့နှုတ်ထွက်မသွားစေရေးနောက်ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေရဲ့အလူမီနီယံနဲ့သမ္မတတင်ပို့ကုန်တွေအပေါ်အခွန်ကင်းလွတ်ခွင့်ရရေးအတွက်သမ္မတဒေါ်နယ်ထရန့်ကိုစီယုံနားချနေကြတာလို့လည်းရှုမြင်ကြတာပါ။ပြင်သစ်သမ္မတမက်ခရွန်ကတော့သမ္မတထရန့်ကိုပျော့ပျော့ပြောင်ပြောင်နဲ့အောင်အောင်မြင်မြင်ချဉ်းကပ်ခဲ့ပုံရပါမယ်လေ။ဂျာမနီဝန်ကြီးချုပ်မာကဲကတော့ဘုံစံတန်ဖိုးတွေနှစ်ဦးအကျိုးတူကိစ္စတွေကိုအခြေခံပြီးသမ္မတထရန့်ကိုပွန့်ပွန့်လင်းလင်းချဉ်းကပ်ပြောဆိုလိမ့်မယ်လို့နိုင်ငံရေးသုံးသပ်သူတွေကယုံကြည်ထားပါတယ်။အမေရိကန်ပြည်ထောင်စုဗြိတိန်ဂျာမနီပြင်သစ်ရုရှားတရုတ်တို့နဲ့အီရန်ကြား2015ခုနှစ်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်တို့နှုတ်ထွက်မသွားရေးအတွက်ပြင်သစ်သမ္မတကသူ့ခီးစဉ်အတွင်းမှာသမ္မတထရန့်ကိုရောလွှတ်တော်ကိုပါထပ်ခါတလဲလဲတိုက်တွန်းခဲ့တာပါသဘောတူညီချက်မှာအမေရိကန်တို့ဆက်ပြီးပါဝင်ဖို့သမ္မတထရန့်ဘက်ကလုပ်ပါမလားဆိုတဲ့အပေါ်မှာစိတ်မချဘူးလို့လည်းပြင်သစ်သမ္မတကမနေ့တုန်းကပြောဆိုခဲ့ပါတယ်ရှင
်အမေရိကန်သဘောပတ်ဝန်းကျင်ထိန်းသိမ်းဆက်လျှောက်ရေးအေဂျင်စီ EPA အကြီးအကဲ Scott Brewer တာဝန်ယူစဉ်ကာလအတွင်းကျွေးဝင်ပိုင်းပေါက်ပြမှုလွဲမားတဲ့တုံ့ဆွဲမှုဆွဆွဲချက်တွေအတွက်ဒီနေ့လွှတ်တော်မှာမေးခွန်းထုတ်ခံရမှာဖြစ်ပါတယ်။ EP ရဲ့ဗန်နာရေးတုံ့ဆွဲနဲ့ပတ်သက်လို့အောက်လွှတ်တော်ဆက်ကော်မတီနှစ်ခုရှင်းမှောက်ထွက်ဆိုရမှာလေကြောင်းခီးသွားရမှာထက်တန်းကျကျတုံ့ဆွဲခဲ့တာလွန်ရုံးရေးဆောက်ရှောက်တွေနဲ့ဝါရှင်တန်မှာခက်တခဲငှားရမှာတုံ့ဆွဲခဲ့တဲ့ကုန်ကျစရိတ်တွေနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်မေးခွန်းထုတ်မယ်လို့လည်းမျှော်လင့်ရပါတယ်။အမေရိကန်အစိုးရဌာနတွေရဲ့တာဝန်ခံမှုတွေကိုကြီးကြပ်ရတဲ့ ဂျီအိုဌာနကတော့ EP အခြေခံသုံးဖို့အတန်လုံငန်းတစ်ခန်းကိုဒေါ်လာ4,300တည်ပြုခဲ့ဟာဥပဒေကိုချုပ်ဖောက်ရောက်တဲ့အကြောင်းဒီလဆန်းမှာပဲပြောဆိုထားပါတယ်။ EP ကတော့အများပြည်သူချင်းချမှု NDA မကြုံရအောင်နဲ့စိတ်ချလက်ချအလုပ်လုပ်နိုင်အောင်လိုအပ်ချက်အရာသုံးစွဲရတာဖြစ်တဲ့အကြောင်းကာကွယ်ပြောဆိုထားပါတယ်။ EP အခြေခံရဲ့လုပ်ရည်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့နဲ့ရာထူးကဖယ်ရှားဖို့ဒီမိုကရက်အမတ်တွေရဲ့တောင်းဆိုမှုတွေမှာ Republican ကိုယ်စားလှယ်ချိုးလဲပူပေါင်းပါဝင်လာနေကြပါတယ်။အင်ပြော်ပြောခွင့်ရသူ Sarah Huckabee Sanders ကတော့သမ္မတဒေါ်နယ်ထရန့်ဆိုးရအနေနဲ့စိုးရိမ်ပူပန်မှုတွေပေါ်တုံ့တက်နေပြီး agency အနေနဲ့အဖြစ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုသွားခဲ့တာပါ။ EPA ကြီးကဲဟာသမ္မတထရန့်ဆွေးပြခန့်ခဲ့တဲ့အစိုးရဖွဲ့ထဲမှာအခြေတင်ပြောစရာဖြစ်ရဆုံးပုဂ္ဂိုလ်တွေထဲမှာတူဦးပါဝင်လည်းဖြစ်ခဲ့မှုပါတယ်
။ American ပြည်တော်စုကိုကလေးဘဝမှာမိဘတွေနဲ့တူတရားမဝင်ရောက်ရှိလာကြတဲ့ Dreamers တွေလို့ခေါ်တဲ့လူငယ်ရွှေပြောင်းဝင်ရောက်သူတွေကိုထာနေပြန်ပို့မယ်အရေးကနေကာကွယ်ပေးထားတဲ့ဓာကာအစီအစဉ်ကိုဆက်ပြီးထားရှိဖို့အောက်တရားရုံးကဆုံးဖြတ်လိုက်တဲ့အပေါ်ဒီအစီအစဉ်ကိုထောက်ခံပေးကြတဲ့လွှတ်တော်အမတ်တွေကချိုးဆိုလိုက်ပါတယ်။တရားသူကြီးတွေရဲ့ဆုံးဖြတ်ချက်ကအမေရိကန်ပြည်သူတွေရဲ့ဆုံးဖြတ်ချက်ပဲဖြစ်တဲ့ Dreamers နိုင်ငံမှာဆက်ပြီးနေနိုင်ဖို့ပြည်သူတွေကလိုလားနေကြတာလို့မင်းနီဆိုတာပြည်နယ်ကိုစားပြုဒီမိုကရက်အထက်လွှတ်တော်အမတ်အေမီ ကလိုဘတ်ချာက VOA ကိုပြောပါတယ်။ဒီလူတွေရဲ့90ရာခိုင်နှုန်းကျော်ကအလုပ်လုပ်နေကြသူတွေ၊ကျောင်းတက်နေကြသူတွေဖြစ်တယ်လို့လည်းပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကိုကလေးဘဝမှာတရားမဝင်ရောက်ရှိခဲ့ကြသူ9သိန်းလောက်ကိုယာယီအလုပ်လုပ်ခွင့်နဲ့ပညာသင်ကြားခွင့်ပေးထားတဲ့ဓာကာစီစဉ်ကိုမတ်လ5ရက်နေ့မှာအဆုံးသတ်ဖို့သမ္မတထရန့်ကပြီးခဲ့တဲ့နှစ်ကသတ်မှတ်ခဲ့တာပါ။ဒါပေမဲ့လည်းဖက်ဒရယ်တရားရုံးတစ်ခုကပြီးခဲ့တဲ့အင်္ဂါနေ့မှာပဲအမေရိကန်အစိုးရအနေနဲ့ဓာကာအစီအစဉ်ကိုဆက်ပြီးထားဖို့နဲ့ရှောက်ထားမှုအသစ်တွေကိုလက်ခံဖို့အမိန့်ချမှတ်ခဲ့တာဖြစ်ပါလိမ့်ရှင
် VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ဒီမြန်မာနိုင်ငံမှာပိုင်းစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံပအဝင် 8,000 နိုင်ငံများတဲ့အာဆီယံရဲ့စီးပွားရေးနဲ့ကုန်သွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးတွေစင်ကာပူမှာဒီနေ့စတင်ကျင်းပနေပါပြီ။အာဆီယံစင်ကာပူနိုင်ငံကကုန်သွယ်ရေးဝန်ကြီးလင်ဟန်ကင်ကတော့အာဆီယံအသင်းပေါ်ယုံကြည်အားထားမှုတွေပုံမှုအားကောင်းလာစေဖို့အာဆီယံစီးပွားရေးဝန်ကြီး AEC ကိုခိုင်မာအောင်တည်ဆောက်ဖို့လိုအပ်ကြောင်းဒီနေ့ခန်းနာဖွင့်ပွဲမှာပြောဆိုသွားခဲ့တာပါ။မနေ့ပတ်စနေနေ့မှာစတင်ကျင်းပဖို့ရှိနေတဲ့အာဆီယံအသင်းဝင်နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲမှာတော့ကုန်သွယ်ရေးစုဖွဲ့တွေပေါ်ပေါ်လာနိုင်တဲ့အခြေအနေတွေတောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ကိစ္စတွေဖြင့်မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့အကျက်တဲတွေကိုလည်းဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။အာဆီယံကောင်ဆောင်ရဲ့ထိပ်သီးဆွေးနွေးပွဲမှာဒေသတွင်းပြဿနာတွေကိုဆွေးနွေးမယ်အလားအလာတွေရှိနေပေမဲ့ရလဒ်ခိုင်ရမမှာထွက်ပေါ်လာဖို့အတွက်တော့သိမျှော်လင့်မထားကြပါဘူး။ဒီချင်းအာဆီယံထိပ်သီးဆွေးနွေးပွဲကိုတော့မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တက်ရောက်မှာမဟုတ်ပဲမကြာခင်ငါမှာသမ္မတသစ်ဖြစ်လာတဲ့ဦးဝင်းမြင့်တက်ရောက်မှာဖြစ်ပါတယ်။သမ္မတဦးဝင်းမြင့်ကတော့ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့ဒီနေ့ပဲနေပြည်တော်ကနေထွက်ခွာလာခဲ့တာပါ။ပြီးခဲ့တဲ့နေ့ထက်ရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကိစ္စကနေကိုစီးနင်းတက်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာတပ်ဖွဲ့တွေလက်လံရှင်းလင်းရကလူခွင့်ရေးချုပ်ဖောက်မှုတွေကြောင့်ဒုက္ခသည်တိမ့်နေချပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာတန်ဝန်ကမြန်မာအာဏာပိုင်တွေအပေါ်ဖိအားပေးနေတယ်လို့အာဆီယံသင်းဝင်နိုင်ငံတချို့ကလည်းပြစ်တင်ဝေဖန်နေကြတာပ
ါမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ဆိုးရွားတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေကိုအမေရိကန်ဆိုးရွားကအပြင်းထန်စုံစမ်းစစ်ဆေးနေပါတယ်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာရိုဟင်ဂျာအမျိုးသားအမျိုးသမီးတထောင်ကျော်ကိုတွစ်ဆုံမေးမြန်းပြီးလို့အမေရိကန်တာဝန်ရှိသူနှစ်ဦးကပြောတဲ့အကြောင်း Reuters သတင်းမှာဖော်ပြထားပါတယ်။အဲ့ဒီတဲမှာမြန်မာစစ်တပ်ကကျူးလွန်တဲ့တပ်ဖြတ်မှု၊မဒိန်ကျင့်မှု၊ရိုင်းနှက်မှုနဲ့လူသားထုကိုဆန့်ကျင်ကျူးလွန်တဲ့ပြစ်မှုမျောက်နှံခြင်းရှိတဲ့တခြားရာဇဝတ်မှုတွေနဲ့ပတ်သက်ပြီးဆွဆွဲပြောဆိုထားတာတွေအသေးစိတ်ပါတယ်လို့လည်းဖော်ပြထားပါတယ်။နိုင်ငံတကာဥပဒေနဲ့ရာဇဝတ်တရားစီရင်ရေးဆိုင်ရာတွေမှာကျွမ်းကျင်သူစုံစမ်းစစ်ဆေးရေးမှုအယောက်20လောက်ကမလနဲ့အေဘီလာတွေမှာတွေ့ဆုံမေးမြန်းခဲ့ကြတာပါစုံစမ်းစစ်ဆေးမှုအသေးစိတ်နဲ့ပတ်သက်ပြီးအတီးပြုတ်ပေးဖို့အမေရိကန်နိုင်ငံခြားရေးဌာနကို VOA ကမေးတဲ့အခါအစီအစဉ်အသေးစိတ်တွေဟာမှန်ကန်တယ်လို့နိုင်ငံခြားရေးဌာနတာဝန်ရှိသူတို့ကပြောပါတယ်မြန်မာအစိုးရနဲ့လုံခြုံရေးတပ်ဖွဲ့တွေဟာကိုယ်နဲ့နိမိတ်ထဲကလူတွေအားလုံးရဲ့လူ့အခွင့်အရေးကိုလေးစားလိုက်နာရပါမယ်အဲ့ဒီလိုလိုက်နာဖို့ပြက်ကွက်သူတွေ ကိုလိုရဲ့အတွက်တာဝန်ခံမှုရှိအောင်လည်းလုပ်ရပါမယ်လို့နိုင်ငံခြားရေးဌာနတာဝန်ရှိသူက VOA ကိုပြောဆိုထားပါတယ်ရှင်
တောင်နှမြောက်ကိုရီးယားနိုင်ငံခြားစစ်မဲ့ဆောင်ဒေသမှာနိုင်ငံခေါင်းဆောင်တွေရှာရှာပါပါထိပ်သီးဆွေးနွေးပွဲမနက်ဖြန်ကျင်းပရမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းကမြောက်ကိုရီးယားခေါင်းဆောင်ခွန်ချင်ဝမ်ကိုကြိုဆိုနှုတ်ဆက်ဖို့စီစဉ်ထားပါတယ်ထိပ်သီးတွေ့ဆုံမှုစီစဉ်သေးသေးကိုတော့တောင်ကိုရီးယားသမ္မတရဲ့အရာရှိချုပ်ကဒီကနေ့ပဲထုတ်ပြန်လိုက်တာပါပမွန်ချွန်ဂျေရွာကညင်ချင်းအခေယာမှာတရားဝင်တွေ့ဆုံမှုတိုင်ပြီးကွန်ပျူတာဖွဲ့ကိုအတူပူတွဲဆက်စည်းကြည့်ရှုဖို့လည်းစီစဉ်ထားကြပါတယ်ခေါင်းဆောင်နှစ်ယောက်ဆွေးနွေးရမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ပေါ်အာရုံစိုက်မယ်လို့လည်းမျှော်လင့်ရပါတယ်ဆွေးနွေးမှုအပြီးမှာတော့နှစ်နိုင်ငံကရင်းနှီးမြှုပ်ကိုသုံးပြီးနေဆက်မှာတစ်ပင်တစ်ပင်ဆက်မြက်ခန်းသားကိုလည်းတက်ရောက်မှာပါဒီနောက်မှာတော့ခေါင်းဆောင်တို့ထပ်မံတွေ့ဆုံစကားပြောပြီးညစာစားဖို့ရှိသလိုနောက်ပိုင်းမှာမြောက်ကိုရီးယားကိုယ်စားလှယ်ဖွဲ့ကိုနှုတ်ဆက်တဲ့ခန်းသားကျင်းပဖို့လည်းစီစဉ်ထားပါတယ်တောင်နှမြောက်ကိုရီးယားနိုင်ငံကြား38လကြာစစ်ပွဲဖြစ်ခဲ့ပြီးတဲ့နောက်1953ခုနှစ်မှာစစ်ပညာရေးစာချုပ်နဲ့တက်ခိုက်မှုတွေဆုံးသတ်သွားပြီးမြဲလဲနှစ်နိုင်ငံကြားရံဖက်တွေဖြစ်နေရှိနေကြဆဲဖြစ်ပါတယ
်အိန္ဒိယနိုင်ငံမြောက်ပိုင်းမှာဒီကနေ့ကြာသပတေးနေ့ကြောင်းကားတစ်စင်းလူအဆောက်မရှိတဲ့ယထာလန်ကူမှာယထာနဲ့တိုက်မိတာကြောင့်ကလင်းငယ်73ဦးနဲ့ကြောင်းကားမောင်းသူတို့သေဆုံးခဲ့ရပါတယ်ကူရှိနာကားမြို့မှာဖြစ်ခဲ့တဲ့တိုက်ခတ်မှုမှာကလင်းငယ်10ဦးလည်းဒဏ်ရာရတယ်လို့ရဲကပြောပါတယ်ကလေးတွေကြောင်းအသွာလမ်းမှာယထာနဲ့တိုက်တာဖြစ်ပါတယ်ရင်တိုက်မှုဖြစ်ရတဲ့အကြောင်းရင်းကိုရဲအဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်အိန္ဒိယနိုင်ငံမှာအထူးသဖြင့်ဂျေးလက်ဒေသတွေကယာနဲ့ချီတဲ့ယထာလန်ကူတွေမှာလူအဆောက်မရှိပါဘူးရှင
်။ကြာသပတေးနေ့ညနေခင်းထိပ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးသွားတာပါ။အခုနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းကထွက်ခွာသွားသူတွေပြန်လည်ဝင်ရောက်ရေးလုပ်ငန်းစဉ်တွေဘယ်လိုရှိနေသလဲဆိုတာကြည့်ကြရအောင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းတောင်ပြိုလက်ဝဲမြို့နီးဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်မြေမှာထောင်နဲ့ချီတဲ့နေရက်ဆွန့်ခွာသူအစ္စလမ်ဘာသာဝင်တွေနေထိုင်နေကြပြီးသူတို့တွေဟာနေရက်ရင်ကျေးရွာကိုတိုက်ရိုက်ပြန်ပို့ပေးဖို့နိုင်ငံသားဖြစ်ခွင့်ချက်ချင်းပေးဖို့နဲ့သူတို့လုံခြုံရေးအာမခံချက်ပေးဖို့စတာတွေကိုတောင်းဆိုနေကြပါတယ်။ဒီတောင်းဆိုချက်တွေကိုနှစ်ဖက်ညှိနှိုင်းဖို့တွားရောက်ပေမဲ့အဲ့ဒီလူတွေမရောက်လာတာကြောင့်ဆွေးနွေးနိုင်တာမရှိတဲ့အကြောင်းမြန်မာအာဏာပိုင်တွေဘက်ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကတစ်ဖက်နိုင်ငံကိုထွက်ခွာသွားသူတွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့ညှိနှိုင်းမရသေးတဲ့အခြေအနေတွေကိုမောင်တော်ဒေတာကိုတွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကအခုလိုတင်ပြထားပါရရှင်
။ဟုတ်ကဲ့2018ခုနှစ်ဩဂုတ်လကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်မှုတွေအပြီးမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်8သိန်းလောက်ထွက်ပြေးခဲ့တယ်လို့ထောင်ထဲချီတဲ့နေရက်ဆွန့်ခွာသူတွေကတော့တောင်ပြိုလက်ဝဲမြို့အနီးကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်မြင်းကနယ်စပ်မှတ်တိုင်အမှတ်34နဲ့35အကြားမှာနေထိုင်နေကြတာဖြစ်ပါတယ်။သူတို့တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ပဇာမြို့မှာကုလသမဂ္ဂကဖွင့်လှစ်ထားတဲ့ဒုက္ခသည်စခန်းကိုမသွားကြဘဲနေဆက်မြင်းမှာပဲနေထိုင်နေတဲ့အကြောင်းကိုဦးဒင်းမိုဟာမက်ကအခုလိုပြောပါတယ
်ဘင်္ဂလားနိုင်ငံကကျွန်တော်နိုင်ငံမဟုတ်ဘူးကျွန်တော်လောလောဆယ်တည်မှနဲ့တိတ်ကြဖို့ကျွန်တော်ရောက်လာတာကျွန်တော်ဟိုမှာအရှင်းတော့ကျွန်တော်ပြန်ကိုရင်ကျူပြန်ရောက်ဖို့ကျွန်တော်အဲ့ဒီစိတ်တွန်းလို့ကျွန်တော်ဒီမှာစောင့်နေတာပါဒီမှာကျန်စုကားနဲ့ကျွန်တော်ပြန်သွားလို့မရဘူးNow ကျွန်တော်ဘက်ကနည်းနည်းပါပါထောင်းဆွေးကြရလိုက်အဲ့ဒါလိုက်လို့မရှိလို့ကျွန်တော်နည်းနည်းပါဆောင်းနေတာပါကျွန်တော်သွားပါပါကျွန်တော်နေရာကိုကျွန်တော်သွားပါပ
ါဒီနေရာမှာနေထိုင်သူတွေရဲ့တောက်ဆိုချက်နဲ့ပတ်သက်ပြီးအခုလိုဆက်ပြောပါတယ
်အဓိကကျွန်တော်ကဒီကနေကျွန်တော်ဒါရိုက်ရင်ကိုပဲပြန်ရှင်းပါတယ်ကိုရင်ကိုကုတဲ့ကကို Now ကျွန်တော်ကကျွန်တော်မိပါတယ်ပူပွားတယ်ကိုလုံးကနိုင်ငံသားပဲအမျိုးသားပဲမှုမြင်ချက်ရှိတယ်ဘာကြောင့်ကျွန်တော်နိုင်ငံသားမဟုတ်တာအဲ့ဒါကျွန်တော်နိုင်ငံသားအပြန်မပြောင်းNBC ကလောမလို့ပါဘူး NBC ကကျွန်တော်နားလည်တဲ့နိုင်ငံသားတော့ပဲအကူကတက်ပြီးတဆင်းထူလာတဲ့ပုံစံလေးပုံစံလေးပူဆိုးတယ်နောက်တကလုံချိုရမှခင်ချက်
လောလောဆယ်မှာမြန်မာအစိုးရကတဖက်နိုင်ငံကပြန်လည်ဝင်ရောက်လာသူတွေကိုလှဖိုးခေါင်ဂျားစခန်းမှာလက်ခံပြီးပြန်လည်နေရာချထားမှာဖြစ်တယ်လို့နိုင်ငံသားစီစီရေးလုပ်ငန်းစဉ်အရ National Verification Card NVC ကတ်တွေထုတ်ပေးပြီးမှနိုင်ငံသားစီစစ်လက်ခံမှာဖြစ်ပါတယ်နောက်လုံခြုံရေးအတွက်တောင်းဆိုတာကတော့သူတို့တွေကို ARSA အကြမ်းဖက်သမားအဖြစ်ဆွဆွဲပြီးဖမ်းဆီးမှာစိုးရိမ်တာကြောင့်လို့ပြောပါတယ်ဒီမှာနေထိုင်နေသူတွေဟာ6000ကျော်လောက်ရှိတယ်လို့ပြောပေမဲ့လက်ရှိမှာ3500လောက်သာရှိနိုင်ကြောင်းလဲမြန်မာအာဏာပိုင်တွေဘက်ကခန့်မှန်းထားပါတယ်မောင်တော်ခရိုင်ကဒုခရိုင်အုပ်ချုပ်ရေးမှူးဦးရဲထူးကတော့သူတို့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးအစိုးရဘက်ကဆွေးနွေးဖို့ဆောင်ရွက်ခဲ့ကြောင်းအခုလို့ပြောပါတယ
်ဟိုဗိုလ်ချုပ်အောင်စိုးတို့ဒါရောက်လာပြီးသေးပြီးဝင်ပြီပေါ့ရောက်လာပြီးတော့ညှိဖို့အတွက်သူတို့တော်တွေ့တယ်နော်ကျွန်တော်တို့ကလည်းကြိုတင်ပြီးတော့သူတို့ဆင်းနေပြည့်စုံပေးကျွန်တော်ကအိမ်တော်သူလူရဲ့တိကျငါတို့ကိုပြည့်စုံပေးဆင်းသူတို့ကတော့ကြိုးတော့ကတော့ဟုတ်ကဲ့ဟုတ်ကဲ့ပြောတယ်ပြီးတကယ်တမ်းကျွန်တော်တို့ဆင်းရတခုမှရောက်မလာဘူး အဲ့တော့မင်းတို့လူအနာချက်နဲ့ပတ်သက်ပြီးတော့နှိမ့်မယ်နော်ငါတို့ဒီတောင်လူစကန်မှာပဲတောင်လူစကန်ဆိုကျွန်တော်လက်ခံစကန်ပြောပါမယ်အဲ့လက်ခံစကန်ထဲမှာပဲသူတို့စီကကိုယ်စလဲလေလားဒါပြီးတော့ပြည့်ပြီးတော့ကျွန်တော်တို့နှိမ့်နိုင်ကြမယ်နော်မင်းတို့လူအချက်ပေါ်မှာဒီဘက်ကနေဖြစ်စီပေးနိုင်တဲ့ဟာလေးနော်ပြင်ရှင်ပြောင်းလဲပေးနိုင်တဲ့ဟာလေးဒါပြောမယ်ဆိုပြီးတော့လုပ်ပေမယ်အဲ့ဒီကမောင်မီခေကသုံးညင်တော့တော်တယ်နော်သူတို့တော်တွေ့လေအာနေနေခေမပြောလိုက်တခါပဲနေခေတော်တယ်အာညနေပဲတော်ဒါပေမဲ့သုံးညင်ကြီးရောမောင်မီလည်းတော့ကြောင့်
မုံတော်ခိုင်ဒုခိုင်အုပ်ချုပ်ရေးမှူးဦးရဲထူးဟာတောင်ပြိုလက်ဝဲကျိုးစိုးရေးစခန်းမှာစီမံအုပ်ချုပ်မှုတာဝန်ကိုယူထားသူလည်းဖြစ်ပါတယ်။ဒီလ14ရက်နေ့ကတော့နေဆက်မြင်းပေါ်မှာရောက်ရှိနေတဲ့လူ9ဦးပါမိသားစုတစုဟာတောင်ပြိုလက်ဝဲမြို့လက်ခံရေးစခန်းကတဆင့်မုံတော်မြို့ကိုပြန်လည်ရောက်ရှိခဲ့ပါတယ်။ပြန်လည်ဝင်ရောက်လာတဲ့မိသားစုကအိမ်တော်ဦးစီးဖြစ်သူဦးအက်ဖတာအာလွန်ကအခုလိုပြောပါတယ
်။ဒီကကျွန်တော်တို့ရုပ်ကဘယ်လိုကျွန်တော်ကနာနေနေလဲ။ဟောကရာဆောင်ရင်ဘောပေါ့ပြီးတယ်ပြင်လာတဲ့အချိန်မှာလေ့ကျန်နေကျွန်တော်တို့အစီပြလိုက်အစီပြရတယ်ကျွန်တော်တို့လက်ထဲရစက္ကန့်ကိုရောက်တယ်။လက်ထဲရစက္ကန့်မှာဒီလော့ဒ်ဒေါင်းလုံးနေနေရင်လောက်ကားရစီတဲ့ဆက်ပြီးတော့ကျွန်တော်တို့ဟောကအမေစီရဲ့တော့ပြည်အမေစီကကျွန်တော်တော့ဆက်ရတဲ့ကံပြီးစားပါတောင်းလို့ပြန်တိတ်ကုန်တော့ပြန်လေးလေးလေးပြီးတော့အမေငါစားရှောက်လို့ရအောင်ဆိုပြီးတော့ဒါတော့အမိုးတွေဖန်တယ်ပါတော့ပြည်
ဦးအက်ဖတာအာလွန်ကအရင်ကတောင်ပြိုလက်ရာကကြေးရွာအုပ်ချုပ်ရေးမှူးတူဖြစ်ပြီးအခုလိုပြန်လာတဲ့နောက်မှာတယ်လီဖုန်းကတဆင့်အမျိုးသားတစ်စပေါက်ဆိုပြီးချင်းချောက်တာတွေရှိကြောင်းလည်းပြောပါတယ်မြန်မာအစိုးရဘက်ကတဖက်နိုင်ငံကိုထွက်ပြေးသွားသူတွေကိုလက်ခံဖို့အတွက်စခန်းနှစ်ခုကိုဇန်နဝါရီလ23ရက်နေ့ကစတင်ပြီးဖွင့်လှစ်ခဲ့ပါတယ်။ကုန်းလန်းကဝင်ရောက်လာသူတွေကိုတောင်ပြိုလက်ဝဲစခန်းကကြိုဆိုလက်ခံဖို့နဲ့ရေလန်းကဝင်ရောက်လာသူတွေကိုငခုရစခန်းကလက်ခံဖို့ပြင်ဆင်ထားပါတယ်။မြန်မာနိုင်ငံကိုပြန်ရောက်လာသူတွေဟာပထမဆုံးရဲတပ်ဖွဲ့ကစစ်ဆေးလက်ခံမှာဖြစ်ပါတယ်။အဲ့ဒီနောက်မှာလူဝင်မှုကြီးကြပ်ရေးဌာနကလုံထုံးလုံနီးနဲ့အညီစစ်ဆေးဆောင်ရွက်ပြီး MVC ခေါ်နိုင်ငံသားစီစီရေးကတ်မရှိသူတွေကိုထုတ်ပေးမှာဖြစ်တယ်လို့နိုင်ငံသားလျှောက်ထားနိုင်ဖို့လည်းပြင်ဆင်ဆောင်ရွက်ထားပါတယ်။ကျူဆိုရေးစခန်းက MVC ကတ်ထုတ်ပေးပြီးတဲ့နောက်မှာတော့လှဖိုးကောင်ဂျားစခန်းမှာယာယီလက်ခံထားပြီးနောက်ပိုင်းမှာကြေးရွာသစ်တွေမှာပြန်လည်နေရာချထားမှာဖြစ်ပါတယ်။မြန်မာအစိုးရဘက်ကဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံသဘောတူညီချက်အရဒုက္ခသည်တွေလက်ခံဖို့အတွက်ဇန်နဝါရီလ23ရက်နေ့ကလေးကအစဉ်သစ်ရှိကြောင်းပြောဆိုထားပြီးနိုင်ငံတကာကတော့ဒုက္ခသည်တွေနေရာချထားရေးနဲ့လုံခြုံရေးအရအစဉ်သစ်မရှိသေးဘူးလို့ထောက်ပြတာတွေရှိနေပါတယ်
ရှင်များရှင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပြီးခဲ့တဲ့နှစ်တည်းကျဆင်းခဲ့ကြောင်းနိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်အခဲခန့်နေတဲ့အဖွဲ့တွေရဲ့နှစ်ပတ်လည်အစဉ်ခန်းစာတွေမှာဖော်ပြလိုက်ကြပါတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေကျဆင်းလာရတာဘာကြောင့်များပါလဲတိုးတက်လာအောင်ဘာတွေလုပ်ဖို့လိုအပ်နေသလဲစူရာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင်။
စနေညတရားလေးလိုင်းမှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုနိုင်ငံတကာသတင်းလွှာတွေကိုနာဆင်ကြရပါမယ်။အမေရိကန်အစိုးရရဲ့မြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေကနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအစီအစဉ်တွေဟာလာမယ့်သတင်းပတ်အနည်းငယ်အတွင်းအသေးစိတ်စောင့်ကြည့်ခံရဖို့ရှိနေပါတယ်။ဘာလို့လဲဆိုတော့အီရန်ရဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကိုအမေရိကန်အနေနဲ့ဆက်လက်ထောက်ခံမယ်မထောက်ခံဘူးဆိုတဲ့ဆုံးဖြတ်ရမယ့်ရက်ဟာနီးကပ်လာနေတာအပြင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ထိပ်သီးဆွေးနွေးပွဲအတွက်လည်းနောက်ဆုံးအဆင့်ပြင်ဆင်နေကြလို့ပဲဖြစ်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲဟာဇွန်လဆန်းပိုင်းလောက်မှာအစောဆုံးကျင်းပနိုင်ခြင်းရှိတယ်လို့သမ္မတထရမ့်ကပြောထားပါတယ်။နျူကလ িয়ার ဒီပလိုမစီအကြောင်း Greta Ben Susan Sastaran ကပလတ်အင်အစီအစဉ်မှာမေးမြန်းထားတာကို VOA သတင်းတောက် Robert Raphael ကသတင်းပေးပို့ထားပါတယ်။ကိုဇော်ဝင်းလိုင်ကအပြည့်အစုံပြောပြပါမယ်ရှင်
။အီရန်ရဲ့နျူကလ িয়ার အစီအစဉ်ရပ်တန့်ရေးအတွက်2015ခုနှစ်မှာရရှိခဲ့တဲ့နိုင်ငံတကာသဘောတူညီချက်ကိုသမ္မတဒေါ်နယ်ထရမ့်ကအချင်းချင်းဝေဖန်ပြောဆိုခဲ့မှုပါတယ်။ဒီသတင်းပတ်အင်ဗျူတော်မှာသတင်းတော်တွေကိုပြောတဲ့အခါမှာလည်းခြားနားမှုမရှိခဲ့ပါဘူး
။ It's insane, it's ridiculous, it should have never been made.
ဒါမိုင်မဲပြီးတော့အဓိပ္ပာယ်မရှိတဲ့သဘောတူညီချက်ပါ။ဒ
ဒီသဘောတူညီချက်ကိုလုပ်ကိုမလုပ်သင့်ခဲ့ပါဘူ
း။အီရန်အနေနဲ့နျူကလ িয়ার အစီအစဉ်ကိုပြန်ဆဖို့အစဉ်သင့်ဖြစ်ကောင်းဖြစ်နေလောက်ပြီဆိုတဲ့သတင်းတော်တူဦးရဲ့ပြောဆိုချက်ကိုလည်းသမ္မတထရမ့်ကခန့်မှန်မှာပဲပြန်ဖြေခဲ့ပါတယ
်။ They're not going to be restarting anything. They restart it, they're going to have big problems bigger than they've ever had before.
သူတို့ဘာမှပြန်ဆမှာမဟုတ်ပါဘူး။သူတို့ပြန်ဆရင်လည်းရင်းကတစ်ခါမှမကြုံဘူးတဲ့ကြီးမားတဲ့ပြဿနာမျိုးနဲ့ရှင်ဆန်ရမှာပါ။အဲ့ဒါကိုခင်ဗျားတို့ရေးမှတ်ထားလိုက်ပါ။
အီရန်နျူကလ িয়ার သဘောတူညီချက်အတွက်အဆုံးဖြတ်ပေးရမယ့်မေလ12ရက်နေ့နီးကပ်လာချိန်မှာသမ္မတထရမ့်ကအခုလိုပြောကြားလိုက်တာပါ။အဲ့ဒီနေ့ဟာအီရန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေပြန်မဆဖို့သမ္မတထရမ့်ကညွှန်ကြားချက်မထုတ်ပြန်ရင်ပိတ်ဆို့မှုတွေကိုပြန်ဆမယ့်နေ့ဖြစ်ပါတယ်။ပိတ်ဆို့မှုတွေအသက်ပြန်သွင်းဖို့ဆုံးဖြတ်ခဲ့ရင်တော့သမ္မတထရမ့်အစိုးရအနေနဲ့ကြီးမားတဲ့အရေးဆုံးမှုကိုလုံဆောင်ခြင်းဖြစ်မယ်လို့နယူးဂျာစီပြည်နယ်ကအထက်လွှတ်တော်အမတ်ရောဘတ်မန်နန်ဒက်စ်ကပြောပါတယ
် How are they going to respond? What are we going to do? Are we going to slap back sanctions? Are we going to be alone and isolated? How does
ဒီကိစ္စကိုအီရန်ဘက်ကဘယ်လိုတုံ့ပြန်မလဲ။သူတို့ဘာလုပ်မလဲ။ကျွန်တော်တို့ဘက်ပိတ်ဆို့မှုတွေကိုပြန်အသက်သွင်းမှာလား။ဒီကိစ္စမှာကျွန်တော်တို့တဦးတည်းလုပ်ပြီးတော့ထိကျန်ဖြစ်နေမှာလား။အဆုံးသတ်မှာကျွန်တော်တို့ရဲ့လုံခြုံရေးအခြေအနေဘယ်လိုလုပ်ပိုကောင်းလာမလဲ
။စစ်ဖက်ဆိုင်ရာတိစောက်မှုတွေကိုဝင်ရောက်စစ်ဆေးခွင့်ပြုတာအပအဝင်ပို့ပြီးပွင့်လင်းမြင်သာမှုရှိအောင်အီရန်ဘက်ကလှုပ်ဆောင်ဖို့လိုကြောင်းလဲအထက်လွှတ်တော်အမတ်မန်နန်ဒက်စ်ကပြောပါတယ်။ဒါပေမဲ့အီရန်ရဲ့အပြုအမူပြောင်းလဲဖို့အတွက်အမေရိကန်အနေနဲ့တဦးတည်းမလုပ်သင့်ဘူးလို့သူကပြောပါတယ
်။ There is work to be done on the agreement. But when the Iranians say they're not going to renegotiate anything, that's because they believe that only the United States is going to
ဒီဘက်ကညီချက်မှာပြင်ဆင်စရာတွေရှိနေပါတယ်။ဒါပေမဲ့ဒီကိစ္စကိုပြန်ပြီးတော့ညှိနှိုင်းဆွေးနွေးမှာမဟုတ်ဘူးလို့အီရန်ဘက်ကပြောနေတာဟာဆွေးနွေးပွဲကနေပြီးတော့အမေရိကန်တဦးတည်းထွက်သွားမယ်ဆိုတာကိုသိနေလို့ဥရောပနိုင်ငံတွေကစီးပွားပွဲကနေထွက်သွားမှာမဟုတ်ဘူးဆိုတာကိုယုံကြည်နေလို့ရုရှားနဲ့တိုတိုကလည်းထွက်သွားမှာမဟုတ်ဘူးဆိုတာကိုယုံကြည်နေလို့ဖြစ်ပါတယ်။ညွန်မောင်းအဖွဲ့ကြီးပြုတ်ကွဲသွားအောင်လို့သူတို့ဘက်ကလုပ်တာမျိုးကျွန်တော်အနေနဲ့အဖြစ်မခံနိုင်ပါဘူး
။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ရပ်တန့်ရေးအတွက်သမ္မတအင်မျိုးတော်ကကြိုးပမ်းနေချိန်မှာအီရန်သဘောတူညီချက်အပေါ်ဆုံးဖြတ်ချက်ပေးရမယ်ရက်လည်းနှိကလာတာပါ။မြောက်ကိုရီးယားကောင်းဆောင်ခင်ဂျုံအွန်းဟာပွင့်လင်းပြီးရိုးသားစွာပြုတ်မှုသူတူဖြစ်တယ်လို့သမ္မတထရမ့်ကအခုသတင်းပတ်ထဲမှာပဲပြောကြားခဲ့ပါတယ်။နျူကလ িয়ার မပြန့်ပွားရေးဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဟောင်းမတ်ဖစ်စ်ပက်ထရစ်ကတော့အမေရိကန်နဲ့မြောက်ကိုရီးယားတို့စကားပြောနေကြတာကိုကတိုးတက်မှုတစ်ခုဖြစ်တယ်လို့သုံးသပ်ပါတယ
် There are a lot of potential pitfalls here it could all go very badly and we could be back in that talking about war but for the time
တော်လေးမှတ်ထားတဲ့အန်ဒီရီတွေကအများကြီးရှိနေတာပါအစိုးရဆုံးအခြေအနေကိုရောက်သွားပြီးစစ်ဖြစ်မဲ့အခြေအနေတွေကိုလည်းကျွန်တော်တို့ပြောနေရနိုင်ပါတယ်ဒါပေမဲ့လက်ရှိမှာစစ်ဆေးဖို့နျူကလ িয়ার ဖျက်သိမ်းမှုနဲ့အတိပယ်ဖွင့်ဆိုချက်တွေအကြောင်းပြောနေကြပါတယ
်။တာရွန်ချာဘရာဟာ Broken Institute ကပါ
I think the big concern that I have and that many others have is what President Trump is willing to sell out for a deal and whether that includes the troop
presence. ကျွန်တော်အတွက်နဲ့တခြားလူအတော်များများအတွက်အစိုးရဆုံးကိစ္စကတော့သဘောတူညီချက်ရဖို့သမ္မတ Trump ကဘာရီကိုဆွန့်လွှတ်ပေးလိုက်မှလဲဆိုတာနဲ့တောင်ကိုရီးယားနိုင်ငံမှာရှိနေတဲ့ American တပ်ဖွဲ့တွေကိစ္စပါမပါဆိုတာတွေပါပဲ
။ April 28ရက်နေ့မနေ့ဖြာမှာကျင်းပမဲ့ကိုရီးယားကောင်းဆောင်တို့ရဲ့ထိပ်သီးစီးပွဲကိုလည်းကဘာကစောင့်ကြည့်နေကြမှာပါ။နိုင်ငံအကြားစစ်မဲ့ဆောင်မှာရှိတဲ့ပမွန်ဂျုံကျေးရွာမှာကျင်းပမဲ့ဒီထိပ်သီးစီးပွဲဟာစနစ်ကျော်ကာလအတွင်းမှာပထမဆုံးအကြိမ်ပြန်လည်ကျင်းပတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းပြောပြခဲ့တာပါရှင်။ Facebook Company အနေနဲ့ရုရှားက Facebook သုံးစွဲသူတွေရဲ့အချက်လက်တွေကိုရုရှားမှာရှိတဲ့ Internet Server တွေမှာထားဖို့နဲ့အဲ့ဒီလိုမလုပ်ရင်တော့နိုင်ငံတွင်း Facebook အသုံးပြုတာတွေပိတ်ပစ်မယ်လို့ရုရှားဆိုရကသတိပေးလိုက်ပါတယ်။စာဝတ်ပို့နိုင်တဲ့ App Telegram သုံးစွဲခွင့်ပိတ်ပင်လိုက်ပြီးရပ်ပိုင်းကြမှာပဲနိုင်ငံတွင်းလူမှုကွန်ရက်မီဒီယာအသုံးပြုမှုတွေကိုစောင့်ကြည့်ချက်မှတ်တဲ့ Roskonnesa အစိုးရဌာနအကြီးအကဲကပြီးခဲ့တဲ့ပုဒ်ထူးနေ့ကအဲ့ဒီလိုသတိပေးလိုက်တာပါ VOA သတင်းတောက် Olia Aliba ပေးပို့ထားတဲ့သတင်းလွှာကိုမက်ခင်ဖြူတွေကတင်ပြပေးပါမယ်ရှင်
ရုရှားရဲ့အချက်လက်သိရှိမှုဆိုင်ရာဥပဒေနဲ့အညီ Facebook ကဆောင်ရွက်တာမရှိဘူးလို့ဆိုပြီးနိုင်ငံတွင်းလူမှုကွန်ရက်မီဒီယာအသုံးပြုမှုတွေကိုစောင့်ကြည့်ကြမှတ်တဲ့ Roskomnadzor ဌာနအကြီးအကဲ Alexander Sharif က Facebook ကိုချိန်ချလိုက်တာပါ။ဌာနအနေနဲ့ Facebook ကိုစုံစမ်းစစ်ဆေးတာတွေဒီနှစ်ကုန်မှလုပ်သွားမယ်အကြောင်းနဲ့တကယ်လို့ Facebook အနေနဲ့ရုရှားကသုံးစွဲသူတွေရဲ့အချက်လက် data တွေကိုရုရှားနိုင်ငံအတွင်းမှာပဲသိမ်းဆည်းထားတာမျိုးမဟုတ်ဘူးဆိုရင် Facebook ကိုပိတ်ပစ်ဖို့စဉ်းစားမယ်လို့ Mr. Sharif ကအီဗစ်ထရီယာသတင်းစာကိုပြောဆိုခဲ့တာပါဒီလိုသတိပေးချက်မတိုင်ခင်ရပ်ပိုင်းတော့ကလည်းစာဝတ်ပို့နိုင်တဲ့ app Telegram ကိုပိတ်ပစ်ဖို့ Roskomnadzor ဌာနရဲ့တောင်းဆိုချက်ကိုမော်စကိုတရားရုံးတစ်ခုကအတည်ပြုခဲ့ပါတယ် Telegram ဟာပို့ကိုရေးအချက်လက်ကာကွယ်ပေးမှုအားကောင်းတာကြောင့်အစိုးရအဖွဲ့တွေကသုံးလာနေကြတယ်လို့ဆိုပြီးဒီ app ကိုတီထွင်သူ Pavadurov အနေနဲ့ဝက်ဆာတွေကိုပြန်ဖော်နိုင်တဲ့တော့ချက်ကိုရုရှားလုံခြုံရေးအာဏာပိုင်တွေကိုလွှဲပြောင်းပေးဖို့လည်းအစိုးရကတောင်းဆိုခဲ့ပါတယ် တမစ်ဒူရက်ကတော့ Telegram ပါလွတ်လပ်ခွင့်နဲ့ကိုပိုင်ခွင့်ရဘက်မှသာရပ်တည်တယ်လို့ဆိုပြီးအာဏာပိုင်တွေရဲ့တောင်းဆိုချက်ကိုမလိုက်ရောခဲ့ပါဘူး။ဒါကြောင့်လဲ Telegram ကတုံးနေတဲ့ Google နဲ့ Amazon ကုမ္ပဏီပိုင် IP လိပ်စာတွေကို Roscom နဲ့ဆိုဌာနကပိတ်ပစ်လိုက်ပါတယ်။ Google နဲ့ Amazon ရဲ့အချက်လက်သိရှိပေးတဲ့ဝန်ဆောင်မှုတွေကို Telegram ကတုံးနေတယ်ဆိုတာကိုသိပြီးတဲ့နောက်မှာအဲ့လိုလှုံ့ဆော်လိုက်တာပါ။ဒါဟာရုရှားအနေနဲ့သူ့ကိုယ်သူအကျိုးရောက်အောင်လုပ်နေတာလို့ George Washington တပ်သူကလေးလာသုံးသက်သူ Robert Orton ကပြောပါတယ
်။ The Russians are sort of shooting themselves in the foot because here they've invented something that's quite technologically advanced.
ရုရှားဟာသူကိုယ်တိုင်အစိမ့်နီးပညာတချို့တီထွင်နေတာရှိပေမဲ့ဒီလိုမျိုးနီးပညာတွေကိုကမ္ဘာတစ်ဖက်သုံးလို့မရအောင်လို့ပြစ်ပင်တာကကိုယ့်ကိုယ်ကိုအထီနောက်အောင်လုပ်နေတာနဲ့အတူတူပါပဲ။ပူတင်ဟာသူ့နိုင်ငံအတွက်မှစိတ်ဝင်စားစရာကွန်ပျူတာတွေကိုစမ်းသပ်ထုတ်လုပ်နိုင်စွမ်းအများကြီးရှိတယ်ဆိုတာကိုပြသနေပေမဲ့တချိန်တည်းမှာလည်းပဲဒီနိုင်ငံရေးရည်မှန်းချက်အတွက်ဓာရီကိုတပ်ပစ်ဖို့ကြိုးစားနေတာပါ
။ Telegram ပြည့်ရှင်တွေကတော့ရုရှားတရားရုံးရဲ့ဆုတ်ဖြတ်ချက်ကိုလူခွေရေးဆိုင်ရာဥရောပတရားရုံးမှအယူခံဝင်ဖို့စီစဉ်နေကြပါတယ်။ဝက်စာတွေကိုပြန်ဖော်နိုင်တဲ့သော့ဟာသုံးဆွဲသူတွေရဲ့ဖုန်းထဲမှာပဲရှိတာဖြစ်ပြီးကုမ္ပဏီနေတဲ့ဓာတ်ကိုရယူဝင်မရှိတာကြောင့်ရုရှားဌာနရဲ့တောင်းဆိုချက်ကိုသူတို့အနေနဲ့လိုက်ရောဖို့ဆိုတာမဖြစ်နိုင်ဘူးလို့ Telegram ကပြောပါတယ
်။
ဝက်စာပေါ်တဲ့သော့တွေကသုံးဆွဲသူတွေရဲ့စက်တီထဲမှာပဲရှိတာပါ။ App ကိုကိုင်တဲ့သူတွေမှာမရှိပါဘူး။ဒါပြင်ဒီသော့နံပါတ်တွေကိုပုံမှန်အစ်စ်ပြောင်းနေကြတာပါ။ဝက်စာတွေကိုဖော်နိုင်တဲ့အဓိကသော့တစ်ခုတည်းရှိတာမျိုးမဟုတ်ပါဘူ
း။ This is a tool that Russia has that it can use.
ရုရှားဟာသူ့ရဲ့ရည်မှန်းချက်တွေအောင်မြင်ဖို့အတွက်အခုလိုမျိုးတမင်အသုံးချလှုပ်ဆောင်နေရှိပါတယ်။ဒါပေမဲ့လည်းဒီလူမှုကွန်ရက်တွေရဲ့လုံနိုင်စွမ်းကရုရှားစစ်ရကသူတို့ကိုပိတ်ပင်နိုင်စွမ်းတက်အများကြီးပိုပြီးတော့အားကောင်းပါလေ
။ Telegram ကိုတည်ထောင်သူ Durov ကတော့ Digital နိပညာတော်လှန်ရေးလှုပ်ဆောင်သွားကြဖို့နှိုးဆော်ထားပါတယ်။ရုရှားစစ်ရရဲ့ပိတ်ပင်မှုတွေကိုကျော်လွန်နိုင်ဖို့အတွက်ပေးကွာငွေချေနည်းကိုသုံးပြီးတော့အင်တာနက်ကုမ္ပဏီတွေကိုဝန်ဆောင်ကပေးသွားဖို့ပြင်ဆင်နေတယ်လို့လည်းသူကပြောပါတယ်ရှင်။
မကင်ဖြူတွေပြောပြခဲ့တာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေကိုလိုင်းထိုမီတာ25 32 51နဲ့ပထမနာရီဝက်မှာလိုင်းလိုက်မီတာ190တို့ကနေပြီးတော့ဓာတ်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။အဲ့ဒီအချိန်ပိုင်းတွင်မှာတော့ကျမရေးခန္ဓာဥအောင်ခင်ရဲ့မြမရေးတုံသက်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ခန္ဓာတွေကိုနာဆင်ကြရမှာပါရှင်။အခုကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်။
ကောင်းနမြကိုရီးယားနိုင်ငံကစစ်မဲ့ဆောင်ဒေသမှာနှစ်နိုင်ငံခေါင်းဆောင်တွေထိပ်သီးဆွေးနွေးပွဲမနက်ဖြန်ကျင်းပအမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းကမြောက်ကိုရီးယားခေါင်းဆောင်ကင်ယွန်းကိုကြိုဆိုနှုတ်ဆက်ဖို့စီစဉ်ထားပါတယ်။ထိပ်သီးတွေ့ဆုံမှုအစီအစဉ်သေးစိတ်ကိုတောင်ကိုရီးယားသမ္မတအရာရှိချုပ်ကဒီကနေ့ထုတ်ပြန်ရမှာတော့ပန်မွန်ဂျွန်ချင်းရော်ကယင်းချင်းအခေမှာတရားဝင်တွေ့ဆုံမှုမတိုင်မီကွန်ပျူတာဖောက်ကိုအတူပူးတွဲစစ်ဆေးကြည့်ရှုဖို့လည်းပါဝင်ပါတယ်။American Congress တို့မှပြင်သစ်သမ္မတ Emmanuel Macron မနေ့ကမင်းငွန်းပြောကြားမှာနှစ်နိုင်ငံကြားသမိုင်းဝင်ခိုင်မာတဲ့ဆက်ဆံရေးနဲ့ဘုံကျိုးစည်းဝါးကိစ္စရပ်တွေအပြင် UN ရဲ့ Nuclear စီစဉ်တဲ့ပတ်သက်တဲ့2015ခုနှစ်ကနိုင်ငံတကာသဘောတူညီချက်ကိုလည်းအာရုံစိုက်ထားပါတယ်။သုံးရချက် American ခီးစဉ်တွင်မှာတော့နှစ်နိုင်ငံစလုံးဖြတ်သန်းခဲ့မှုတဲ့တော်လိုင်းစစ်ပွဲအတွေ့အကြုံတွေဒုတိယကမ္ဘာစစ်ကနေဒီကနေ့အချိန်ထိအမြင့်တွယ်လာတဲ့ဆက်ဆံရေးတွေကိုပြင်သစ်သမ္မတကအသာပြေပြောကြားသွားခဲ့တာပါ။American သဘောပတ်ဝန်းကျင်ထိန်းသိမ်းရေး Agency EPA ကစကော့ပရူတာတာဝန်ယူစဉ်ကာလအတွင်းကျွင့်ပိုင်ဖောက်ပြမှုလွဲမှားတဲ့သုံးဆွဲမှုဆွဆွဲချက်တွေအတွက်ဒီနေ့လွှတ်တော်မှာမေးခွန်းထုတ်ခံရမှာဖြစ်ပါတယ်။ EPA ရဲ့ဗန်ဒိုင်းသုံးစင်းနဲ့ပတ်သက်လို့အောက်လွှတ်တော်ဆော့ကွန်ပဏီနှစ်ခုရှိမှထွက်ဆိုရမှာလေကြောင်းခီးသွွားမှာထိုက်တန်းကြကြသုံးဆွဲခဲ့တာလွန်ကျွေးဆော့ရှော့တွေနဲ့ဝါရှင်တန်မှာခန့်တခန့်ငှားရမှာသုံးဆွဲတဲ့ကုန်ကျစရိတ်တွေနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်မေးခွန်းထုတ်မယ်လို့လည်းမျှော်လင့်ရပါတယ်။မြန်မာနိုင်ငံပါဝင်8000ရှိနိုင်ငံများအတွင်အာဆီယံစီးပွားရေးနဲ့ကုန်သွယ်ဝင်ကြီးတွေရဲ့အစည်းအဝေးတွေဆင်ကူနိုင်ငံမှာဒီကနေ့စတင်နေပါပြီ။မနေ့ပတ်စနေနေ့မှာစတင်ကျင်းပဖို့ရှိနေတဲ့အာဆီယံအသင်းဝင်နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာတော့မြန်မာနိုင်ငံရဲ့ခံပြင်းတွေကအချက်တဲတွေကိုလည်းထပ်သွင်းဆွေးနွေးသွားလိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Linus Ringers ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။နောက်နှစ်နာရီကြာည9နာရီထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေနားဆင်နိုင်ပါတယ်။ VO ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington, this